အစ္စရေးနဲ့အပြစ်ခံရစရဲ့အကြံပြုချက်တွေကိုလက်ခံလိုက်ပြီလို့ဟာမတ်စ်တို့ကပြောပါတယ်။ကာတာဝန်ကြီးချုပ်နဲ့အီဂျစ်ထောက်လှမ်းရေးဝန်ကြီးတို့နဲ့တယ်လီဖုန်းဆက်ပြောဆိုခြင်းအတွင်းဟာမတ်စ်ကောင်ဆောင်အစ္စမေလ်ဟာနီယာကအဲ့လိုပြောဆိုခဲ့တယ်လို့ဟာမတ်စ်တို့ရဲ့တင်လာတဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အပြစ်ခံရစပြီးတော့အပြန်အလှန်အနေနဲ့ဟာမတ်စ်တို့လက်ထက်ကအစ္စခန်တွေလွတ်ပေးနိုင်အောင်အီဂျစ်နိုင်ငံကာရိုမြို့ကအပြစ်ရဆွေးနွေးပွဲမှာကြားဝင်ညှိနှိုင်းပေးနေသူတွေကြိုပမ်းနေကြတာပါ။ဟာမတ်စ်တို့ဘက်ကပဲအချက်တွေကိုသဘောတူလိုက်တယ်လဲဆိုရဲမှတ်ချက်မျိုးအစ္စရေးဘက်ကအသေးစိတ်ထွက်မလာသေးပါဘူး။အီဂျစ်တို့ရဲ့ပြော်ပြောင်းတဲ့အကြံပြုချက်မူကြမ်းကိုဟာမတ်စ်တို့သဘောတူလိုက်ပုံရတယ်လို့အစ္စရေးအရာရှိသူကရိုက်တာသတင်းကိုပြောပါတယ်။အဲ့ဒီအထက်မှာအစ္စရေးဘက်ကလက်မခံနိုင်တဲ့အစွန်းရောက်ကောက်ချက်တွေပါနေတယ်လို့လည်းသူကပြောပါတယ်။နာမည်မဖော်ပြလို့တဲ့အဲ့ဒီအရာရှိကအစ္စရေးဘက်ကသဘောတူညီမှုကိုလက်မခံပယ်ချလိုက်တဲ့ပုံစံမျိုးဖြစ်အောင်လို့ဟာမတ်စ်တို့ဘက်ကလုံလိုက်ပုံရတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဟာမတ်စ်တို့ရဲ့တုံ့ပြန်ချက်ကိုသုံးသပ်နေတယ်လို့ပြောပါရယ်။ရာဖာမြို့ကိုဝင်တိုက်ဖို့ပြင်ဆင်နေတဲ့အစ္စရေးတပ်ကမြို့အရှေ့ပိုင်းကလူပေါင်း3000လောက်ခန်ယူနစ်အရက်ကလူသားချင်းစာနာမှုဆိုင်ရာတိုးချဲ့ area ဖက်ရွှေ့ပြောင်းတင်တယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်အကြံပါပဲဟာမတ်စ်တို့ရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်။